to the Voice of America in Burmese.
Washington ရဲ့ VOA American တန်ကနေ2020 April 17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ကနေ 9:00 အထိလိုင်းမီတာ 24.40 နဲ့ 51 လိုင်းလမ်းမီတာ 190 တို့ကနေထုံ့နှံပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ Corona Virus ကရောဂါတန်းကြောင့်ကမ္ဘာမှာလူပေါင်းတသန်းကျော်သေဆုံးနေရချိန်ပါပဲ။ယေရှုခရစ်တော်ဂျေရုရှလင်မှာလောကတိုင်အတင်ခံရတဲ့နေ့လို့ခရစ်ယာန်တွေယုံကြည်ကြတဲ့ Good Friday တောက်ကြံနေ့ကိုကမ္ဘာတစ်လွှားကတန်းနဲ့ချီတဲ့ခရစ်ယာန်ဘာသာဝင်တွေအထိတ်မှတ်ဆုတောင်းပွဲတွေလုပ်နေကြပါတယ်။ဒါပေမဲ့ဒီနှစ်ဆုတောင်းပွဲတွေကတော့အရင်နှစ်တွေနဲ့မတူပါဘူး။ယောဂါမကူးဆက်အောင်သတိထားနေကြရတာမို့ဖခင်ကျောင်းတွေကိုသွားတာလူစုလူဝေးနဲ့ကျင်းပတာမျိုးမဟုတ်ဘဲသတင်းမီဒီယာတွေကနေတဆင့်ထုတ်လွှင့်တဲ့အခမ်းအနားတွေကိုကိုအင်ကနေကိုဂျီပီပါဝင်ဆင်နွှဲနေကြတာပါ။တောက်ကြနေမနေ့ပိုင်းအချိန်ထိယောဂအကုသိုလ်ခံရသူကကမ္ဘာတစ်လွှားမှာ 1.6 သန်းဖြစ်သွားပြီလို့ John Hopkins ကသတင်းထုတ်ပြန်ပါတယ်။ American ပြည်တော်စုမှာယောဂအကုသိုလ်ခံရသူက5သိန်းနီးပါးရှိနေပြီဖြစ်ပြီး Spain မှာ3သိန်းခွဲကျော်နဲ့ Italy မှာတော့3သိန်းခွဲနီးပါးရှိနေတာပါ။ဒီယောဂနဲ့သေဆုံးရသူက American မှာ18,000လောက်ရှိတယ်လို့ Spain မှာ16,000နီးပါးနဲ့อิตาลีมาတော့19,000နေပါဖြစ်နေပါပြီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတော့ဒီယောဂကူးစက်မှုကာကွယ်ဖို့အတွက်ထုတ်ပြန်ထားတဲ့သတ်မှတ်ချက်တွေရှော့ပေးဖို့လုပ်နေတဲ့နိုင်ငံတွေအနေနဲ့နောက်တချီထပ်ပြီးဖြစ်လာနိုင်တာကိုသတိထားကြဖို့ပန်ကြားခဲ့ပါတယ်ဥရောပနိုင်ငံတချို့ကကန့်သတ်ချက်တွေရှော့ချပေးဖို့လုပ်နေချိန်မှာပဲ Britain မှာတော့ခီးသွားတွေမလာဖို့ရဲတွေကသတိပေးနေပါတယ်American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ဟာ Coronavirus ကရောဂါဆိုင်ရာနဲ့စွန့်ရင်ဈေးကွက်ဆိုင်ရာကိစ္စတွေကိုတောက်ကြံနေကဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ခေါင်းဆောင်တို့ကလက်ရှိဖြစ်ပေါ်နေတဲ့ Coronavirus ကမ္ဘာကပ်ဘေးအတွက်တွန်းလှန်တိုက်ဖျက်ရေးအပြင်ကမ္ဘာဈေးကွက်တည်ငြိမ်မှုရှိစေရေးကိုဦးစားပေးပြီးဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ဒါအပြင်ခေါင်းဆောင်တို့ဟာနိုင်ငံအရေးကိစ္စတွေနဲ့အတူတကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းအင်ဂျီရောပြောခွင့်ရ Jet Deer ကပြောပါတယ်။ American သမ္မတ Trump နဲ့ Russia သမ္မတ Vladimir Putin တို့ဟာ March လကုန်ပိုင်းတုန်းကလည်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဒီလိုပြောကြားပြီးမှ Russia ကဆေးဝါးနဲ့ဆက်ပစ္စည်းတန်ချိန်60ကို American ပြည်တော်စုကိုပေးပို့ခဲ့ပါတယ်။ Russia တန်ချိန်ရဲ့အရာရှိက Coronavirus ထံအဆိုးဝါးဆုံးခံရတဲ့ New York ပြည်နယ်အတွက်နှာခေါင်းဆီးတွေအသက်ရှူဆက်သူအပါအဝင်ဆေးပစ္စည်းတန်ချိန်60ပို့ပေးတာဟာဒုသားချင်းစာနာမှုအတွက်လို့ပြောပေမဲ့ American နိုင်ငံသားရဲ့ဌာနကတော့ဒီပစ္စည်းတွေကို Russia စီကရှော့ဈေးနဲ့ဝယ်ခဲ့တာလို့ညင်ညာချက်ထုတ်ပြန်ခဲ့တယ်လို့ CSIS က Russia အရေးလေ့လာသူ Heather Conley ကလည်း Russia ကကိုကျိုးဆွန့်တဲ့အနေနဲ့လှူဒါန်တက်တယ်မဟုတ်ပါဘူးလို့ပြောပါတယ်။ Mexico ကရင်းနှီးထုတ်လုပ်မှုနဲ့ပတ်သက်ပြီးသဘောတူမဲ့အရေးရောင်တွေတွေ့လာတဲ့နောက်မှာ OPEC နဲ့မိတ်ဆွေနိုင်ငံတွေကြားဇူလိုင်လအထိတနည်းကိုရေနံစီဆယ်တန်းရှော့ချထုတ်လုပ်ဖို့သဘောတူလိုက်ကြပါပြီ။ရေနံစီတွေကျဆင်းနေတာကိုကာမိစေဖို့ရေနံထွက်နိုင်ငံတွေကြားဘလောက်ရှော့ထုတ်ကြမယ်ဆိုတာကိုမဆုံးဖြတ်နိုင်မဲ့ဖြစ်နေချိန်မှာ G20 ဆက်မှုထိပ်သီးနိုင်ငံ20ကစွန့်ရင်ဆိုင်ရာဝန်ကြီးတွေဟာတောက်ကြနေ့ကအစည်းအဝေးကျင်းပခဲ့တာဖြစ်ပြီးဒီအစည်းအဝေးမှာမက္ကဆီကိုကအမေရိကန်နဲ့သဘောတူညီချက်ရပြီလို့ကြေညာခဲ့တာပါ။ဒီလိုကြေညာလိုက်ပြီးတဲ့နောက်မှာရုရှားအပါအဝင် OPEC အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကပါတနေ့ကိုရေနံစီဆယ်တန်းရှော့ချထုတ်လုပ်ပြီးရေနံစီမြင့်တင်မှုအတွက်သဘောတူခဲ့ကြပါတယ်။ပြင်တဲ့နိုင်ငံရဲ့တခုတည်းသောလင်းတင်သင်္ဘောကြီး Charles de Gaulle ပေါ်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ90ရှိနေတယ်လို့ပြင်သစ်စစ်တပ်ကပြောပါတယ်။အခုလိုအကူးဆက်ခံရသူတွေထဲက3ဦးကိုပြင်သစ်ဆေးရုံတွေမှာကုသပေးဖို့လေရင်နဲ့ပို့ပေးခဲ့တယ်လို့ပြင်သစ်စစ်တပ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သင်္ဘောပေါ်မှာလူပေါင်း1,900ရှိနေတာဖြစ်ပြီးသူတို့တွေကိုမကူးဆက်အောင်ကာကွယ်ဆောင်ရှောက်ဖို့ဆေးဝန်တန်းတွေတင်းမောပေါ်မှာရှိနေတယ်လို့ဒီတင်းမောပေါ်ကအကူးဆက်ခံရတဲ့သူတွေဟာလည်းကျန်းမာရေးအခြေအနေတိတ်မဆိုးဝါးဘူးလို့ပြောပါတယ်။တင်းမောပေါ်မှာဒီယောဂါရှိမရှိ66ယောက်ကိုဆန်းသက်ရမှာ90မှာယောဂါပိုးတွေ့ရတာပါ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်COVID-19 စောင့်ကြည့်လူနာ89ဦးတည်းကတအူးမှရောဂါပိုးတွေ့ရှိရတဲ့ကြောင့်မြန်မာနိုင်ငံမှာတက်ခွဲတည်ပြီးလူနာ28ယောက်ရှိသွားခဲ့ပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဧပြီလ10ရက်နေ့ညပိုင်းမှာကြေညာခဲ့ပါတယ်။ဧပြီလ10ရက်နေ့မနက်ပိုင်းမှာလည်းစောင့်ကြည့်လူနာ4ယောက်မှရောဂါပိုးတွေ့ရှိတယ်လို့ကြေညာထားတဲ့ကြောင့်တရက်တည်းစောင့်ကြည့်လူနာ5ယောက်မှရောဂါပိုးတွေ့ရှိခဲ့တာပါ။ယောဂဘုံနောက်ဆုံးတွေ့ရှိသူလူနာနံပါတ် 28 ဟာတက်ခွဲအတီးပြည်လူနာနံပါတ် 8 နဲ့အနိကထိတွေ့ခဲ့တဲ့မိသားစုဝင်တယောက်ဖြစ်ပြီးအသွာလာကန့်သက်ထားချိန်တွင်ယောဂလက္ခဏာတွေပြလာတာကြောင့်တက်ခွဲစစ်ဆေးရာကနေအခုလိုယောဂဘုံရှိနေကြောင်းသိရှိရတာလို့လည်းကြေညာချက်မှာပါရှိပါတယ်။သွေးတို့နဲ့စီဂျိုယောဂအခန်းရှိသူလူနာနံပါတ် 28 ကိုဝေဘာဂီအထူးကုဆေးဥကြီးမှကုသပေးမှဖြစ်ပါတယ်။ဧပြီလ9ရက်နေ့ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာအသင်52ဦးတိုးလာတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ကုဆေးယောဂပြန့်နှံ့နေတာကိုတားဆီးတဲ့အနေနဲ့ဧပြီလ10ရက်နေ့ကနေ19ရက်နေ့အထိတကြံကာလအတွင်းဘလို့အပဲအိမ်ပြေမထွက်ကြဖို့နဲ့လူစုလူဝေးတွေမလုပ်ဖို့ကိုတိုက်ဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ဒီအစီအစဉ်ကိုစက်မှတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုညွှန်ကြားထားပေမဲ့နေအပြေမထွက်ဖို့ကိစ္စမှာဥပဒေအရတိကျတဲ့သဘောတော့မတွေ့ရပါဘူး။ရန်ကုန်တိုင်းဒေသကြီး COVID-19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကတော့မဖြစ်မနေဆောင်ရွက်ရမယ့်ကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွယ်ပြီးအိမ်ပြေမထွက်ဘဲနေထိုင်ဖို့အသွားလာကန့်သက်တဲ့အစီအစဉ်မှာပြည်သူတွေပူးပေါင်းပါဝင်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်သေဆုံးသူဦးရေတိုးလာတဲ့အတွက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အာဏာပိုင်တွေကအသွာအလာကန့်သက်တာမြင့်ချက်တွေကိုထပ်ပြီးတင်ကြားလိုက်ပါတယ်။တောက်ကြတွေကချမှတ်လိုက်တဲ့ကန့်သက်ချက်အစ်တွေကြောင့်မြို့တော်ဂျကာတာမှာပလီတွေကိုပိတ်ထားရသလိုဈေးဆိုင်တွေ၊စားသောက်ဆိုင်တွေနဲ့ပန်းခြံတွေလည်းပိတ်ထားရပါတယ်။ဂါဒစီလူသုံးထပ်ပိုလိုက်ပါခွင့်မပြုသလိုစိုက်ကယ်ကိုလည်းတဦးတည်းသာစီကွင်ပြုထားတာပါ။အင်ဒိုနီးရှားရဲ့မတူညီတဲ့ယဉ်ကျေးမှုဒလေးစရိုက်စီကလိုက်တမှုအားနေတာနဲ့စီးပွားရေးအရာဆုံးရှုံးမှုရှိနိုင်တဲ့အကြောင်းဆိုပြီးသမရဝီဒူတို့ကတနိုင်ငံလုံးလုံးဝအပြင်းမထွက်ရမယ့်ကိုချမှတ်မထားပဲလူတွေကိုခက်ခွက်ခွာနေကြဖို့နဲ့မလိုအပ်ဘဲအိမ်ပြေမထွက်ကြဖို့သာတိုက်တွန်းထားခဲ့တာပါ။ဒါပေမဲ့ယောဂရှာဖွေမစစ်ဆေးနိုင်တဲ့အခြေအနေကိုစိုးရိမ်နေတဲ့ဂျကာတာအုပ်ချုပ်ရေးမှူးအာနီစ်ဘတ်စဖိုဒန်ကတော့ယောဂကူးစက်မှုဟန်တာဖို့တင်းကျပ်တဲ့စည်းကမ်းတွေကိုချမှတ်ဖို့လိုလားနေခဲ့တာပါ။စီကံတွေတုံ့ပြန်ချမှတ်ပေးဖို့ဘတ်စဝဒန်ရဲ့တောင်းဆိုချက်ကိုကျမ္ပိုင်ဝန်ကြီးဌာနကဗိုလ်တုံးတင်မှာလက်ခံခဲ့ပြီးအခုလိုတုံ့ပြန်တက်မှတ်လိုက်တာလည်းဖြစ်ပါတယ်။ကမ္ဘာမှာ Robert Leigh 8အများဆုံးထုတ်လုပ်တင်ပို့တဲ့မလေးရှားနိုင်ငံမှာ Robert Leigh 8တွေအပြည့်အဝပြန်လည်ထုတ်လုပ်နိုင်ရေးအတွက်ကိုရိုနာဗိုင်းရပ်စ်တားဆီးရေးအတွက်ချမှတ်ထားတဲ့ကန့်သက်ချက်တချို့ကိုမလေးရှားအစိုးရကဖြေလျှော့ပေးလိုက်ပြီးဖြစ်ပါတယ်။အခုလိုဖြေလျှော့ပေးလိုက်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်နေတဲ့ကမ္ဘာလုံးကကျန်းမာရေးဝန်ထမ်းတွေအတွက် Leigh 8တွေမလုံမလောက်ဖြစ်နေတာကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဒါစီရေကန့်သက်ချက်တွေကြောင့်ကမ္ဘာမှာလက်အိတ်မလုံမလောက်ဖြစ်တာတွေရှိလာနိုင်တယ်လို့ပြီးခဲ့တဲ့လကလေးကမလေးရှားကလက်အိတ်လုပ်ငန်းရှင်တွေကသတိပေးနေကြတာပါအခုလိုကန့်သက်ချက်တွေဖြေလျှော့ပေးတာနဲ့ပတ်သက်ပြီးမလေးရှားနိုင်ငံကကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနမီတီကဝေဖန်ချက်တစ်စုံတရာမပေးပေမဲ့မလေးရှားရဘာလက်အိတ်လုပ်ငန်းရှင်များအဖွဲ့ကအဖွဲ့ဝင်တွေကိုမတ်လ23ရက်နေ့ရက်စွဲနဲ့ပြေးပို့တဲ့စာရဲမှာလက်အိတ်စက်ရုံတွေအပြည့်အဝပြန်လည်လည်ပတ်ဖို့မီတီကခွင့်ပြုပေးနေတယ်လို့ပါရှိခဲ့ပါတယ်လေဆဲုံတွေအနေနဲ့လူသမားစင်းအပြည့်စုံနဲ့အတတ်နိုင်ဆုံးလူအ ਨੇ ဆုံးနဲ့အလုံးလုံးမဲ့အချိန်စရာနဲ့အတူခွင့်ပြုချက်လျှောက်ထားဖို့လိုအပ်မှာပါအခုလိုအစိုးရကလုပ်ငန်းလေပတ်ဖို့ကိုခွင့်ပြုခဲ့တာကြောင့်ဒီနှစ်ထဲကမ္ဘာတဝန်းလိုအပ်မဲ့လက်အိပ်ပေါင်း225ဘီလီယံထုတ်လုပ်နိုင်မှာဖြစ်တယ်လို့လည်း Rubber Lay လုပ်ငန်းရှင်များအဖွဲ့ Dennis Low က VOA ကိုပြောပါတယ်ဗီယက်နမ်နိုင်ငံကနေပို့တဲ့ဆေးရုံ၃ယောဂါကကွယ်ဝတ်စုံ၄သိန်းခွဲ American နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်COVID-19 ယောဂပိုးကူးစက်ပြန့်နှံ့နေတဲ့အမေရိကန်နိုင်ငံမှာဆေးဘဆိုင်ရာပစ္စည်းတွေတိတိတတ်တာပြန့်နှံ့နေတဲ့ကိစ္စနှစ်နိုင်ငံအကြားဆွေးနွေးအပြီးမှာအခုလိုဗီယက်နမ်ကဝတ်စုံတွေကိုအလျင်မြန်ပေးပို့လိုက်တာဖြစ်ပါတယ်။သမ္မတထရမ်ကယောဂကပ်ဝေးဝတ်စုံ၄သိန်းခွဲတက်ဆက်စ်ပြည်နယ်ဒါလတ်မြို့ကိုတောက်ကြမနက်ပိုင်းကရောက်ရှိလာပြီးဖြစ်ကြောင်းနဲ့ကျေးဇူးတင်ရှိကြောင်း Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ရေးပေါ်လိုအပ်ချက်အရဒုတိယတုပ်အဖြစ်နောက်ထပ်ယောဂကပ်ဝေးဝတ်စုံ၄သိန်းခွဲတင်ပို့သွားဖို့ပြင်ဆင်ထားပြီလို့လည်းဟနွိုင်းမြို့ကဗီယက်နမ်နိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောပါရယ်ဗီယက်နမ်နိုင်ငံကိုနိုင်ကယောဂကုသပြန်နာတာကိုထိန်းချုပ်ဖို့စူးစမ်းနေရတာဖြစ်ပြီးလက်တလုံးယောဂကုသခံရသူ250ကျော်ရှိပေမဲ့သေဆုံးသူတော့မရှိသေးပါဘူး ကာယောဂအန္တရာယ်တိုက်ဖျက်ဖို့ကြိုးစားနေကြတဲ့အချိန်မှာနိုင်ငံတော်တော်များများကတခြားနိုင်ငံကိုပေးပို့တဲ့ဆေးဘက်ဆိုင်ရာအထောက်ပံ့တွေကိုကန့်သတ်ထားနေချိန်မှာဗီယက်နမ်နိုင်ငံကကုလအကူအညီပေးတာဟာတမူထူးခြားကွဲပြားလုပ်နေပါတယ်ခင်ဗျာ The Voice of America, VOA. Today, we're going to talk about the news and the news. We're going to talk about the news and the news. We're going to talk about the news.
စင်ကာပူနိုင်ငံမှာပြည်သူတွေတက်နိုင်တဲ့များနေအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ကန့်သတ်ထားတဲ့ကြားကပဲဒီအပိုင်းအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်တိတိသာသာတိုးလာတဲ့အထင်းမှာမြန်မာနိုင်ငံသား20ကျော်လဲကူးစက်ခံရကြောင်းကူးစက်ခံလူနာတွေနဲ့နီးစပ်သူတချို့က VOA ကိုပြောပါတယ်ဧပြီလ9ရက်ကနေမေလ4ရက်နေ့အထိဘလို့အပဲနေအပြင်မထွက်ကြဖို့ဆိုတဲ့စင်ကာပူအစိုးရရဲ့အမိန့်ကြောင့်လာမယ့်အနာဂတ်ကာလမှာအလို့ကန်တဲ့စီးပွားရေးထိခိုက်လာမှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်။ AB ဆန်ရဲ့တောက်ကြနေတရက်ထဲမှာတင်စင်ကာပူနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့လူနာအသစ်200နီးပါးရုတ်တရက်တိုးလာပြီးသေဆုံးသူနောက်တဦးရှိလာတာကြောင့်အာနာပိုင်နေရောစင်ကာပူလူထုကြားမှာပါစိုးရိမ်မှုပိုတိုးလာနေတာပါ။အခုလို COVID-19 ရောဂါပိုးကူးစက်ခံရသူတွေထဲမှာအခုချိန်ထိစင်ကာပူရောက်မြန်မာနိုင်ငံသားအယောက်20ကျော်ရှိနေပြီလို့ဝေဒနာရှင်တို့ကိုအကူအညီပေးနေတဲ့ကမ်းလွန်ရေနံရှာဖွေရေးလုပ်ငန်းအင်ဂျင်နီယာဦးဝင်းထိန်ကပြောပါတယ
်ဟုတ်တယ်အခုဒီနေ့ဒီဆိုလို့ရှိရင်22ရက်ကူးစက်တာပြီးမှတွေကအဲ့ဒီမှာ3ရက်ကတော့ပြန်ကောင်းသွားတယ်က19ရက်ကတော့အခုချိန်ဒီဆေးရုံမှာရှိတုံးပဲ
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားပြန့်နှံ့လာပြီးနောက်စင်ကာပူနိုင်ငံမှာဝူဟန်ကပြန်လာတဲ့ခရီးသည်တဦးစီမှာဇန်နဝါရီ23ရက်နေ့ကရောဂါစတွေ့လာတာပါဒါဟာအရှိတောင်အာရှနိုင်ငံတွေတဲ့အစောဆုံးကူးစက်ခံရမှုလို့ဆိုနိုင်ပေမဲ့စင်ကာပူအစိုးရရဲ့ကင်တွယ်ထိန်းချုပ်မှုကောင်းမွန်တာကြောင့်ယောဂါကူးစက်မှုအတော်နှေးသွားပါတယ်မတ်လကုန်ပိုင်းစင်ကာပူကနိုင်ငံသားအလို့သမားတွေကြားမှာယောဂါကူးစက်မှု900ကျော်ရှိလာပြီးတကြော့ပြန်ပုံများလာတဲ့အတွက်အခုဆိုရင်အလို့သမားဂေဟာတွေကိုတစ်ခုပြီးတစ်ခုကွာရန်တင်းအမိန့်ထုတ်လာရတယ်လို့စင်ကာပူမှာဘူမိဗေဒပညာရှင်အဖြစ်လုပ်နေတဲ့ဦးတင်မောင်ဝင်းကပြောပြပါတယ
်အခုကဒီရက်ပြတ်နေတာဟာငလာရောအိန္ဒိယရောမြန်မာရီရောသူတို့တွေကဘယ်မှာနေရလဲဆိုရင် dormitory ဆိုတာအဲ့မှာအလူသမား quarter ဆေးဘော75ပြီလောက်ခန်းမှာ ਉਹ နှစ်ထပ်အိတ်ကလေးနေနေ9ယောက်8ယောက်လောက်နေရတယ်အခုဒီလို lockdown လောက်ရတဲ့ပြဿနာအဓိကရတယ်ဗါလဲဆိုလို့ချင်းအလူသမား quarter တွေမှာတွေ့တယ်တခါကျတော့သူတို့တွေဝယ်နေကြဖြစ်တဲ့ Mustafa ဆိုတာအဲ့ကုန်တက်ကနေပြီးတော့ပြန်လာတယ်ပြီတော့အဲ့ကုန်တက်ကြီးကိုဗါလဲသူကခါရဲပိတ်ထားတယ
်စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကတော့နိုင်ငံသားအလူသမားတွေရဲ့လူမှုဖူလုံရေးအတွက်အနီးကအလေးထားဆောင်ရွက်နေကြောင်းတောက်ကြနေမိကုံးမှပြောသွားပါတယ်စင်ကာပူအစိုးရကလက်ရှိထုတ်ပြန်ထားတဲ့အမိန့်ဟာအခြားနိုင်ငံတွေမှာလို lockdown အမိန့်မျိုးမဟုတ်ပဲ circuit breaker လို့ခေါ်တဲ့ကဏ္ဍလိုက်ဖြတ်တောက်ပြိပင်မှုမျိုးဖြစ်တယ်လို့ဦးဝင်းထိန်ကရှင်းပြပါတယ
်ဒီကိစ္စက lockdown တော့မဟုတ်သေးဘူးဗျဒီဥစ္စာက circuit breaker ပေါ့ဗျာသူကဟိုကဏ္ဍလိုက်ဖြုတ်ချပြဖို့ကြိုးစားတာပါပဲသိရေးမကြီးတဲ့စုစုံမှုမကြီးမားတဲ့လုပ်ငန်းတွေကသူကရက်ဆိုင်ပြစ်မယ်မရှိမဖြစ်လိုအပ်တဲ့အလုပ်တွေနိုင်ငံသားယင်းနှိမ့်နှံမှုကြီးမားတဲ့အလုပ်တွေကိုဟိုကန့်သတ်ချက်တွေနဲ့ဆက်ပြီးလုပ်မှာပေါ့ဗျာဒါကိုသူက circuit breaker လို့ခေါ်ပါတယ
်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုကန့်တွယ်ဖို့စင်ကာပူအစိုးရကထုတ်လိုက်တဲ့ဒီကန့်သတ်ချက်တွေကြောင့်ကာယောဂအလွန်ကာလမှာအလို့ကန်တဲ့စီးပွားရေးလည်ပတ်မှုထိခိုက်လာမှာကိုတော့စိုးရိမ်နေကြကြောင်းဦးတင်မောင်ဝင်းကသုံးသပ်ပါတယ
်ဒါကပြီးလို့ရှိရင်ခုနအလို့ကန်တဲ့အခြေအနေအဖြစ်မလဲဆိုတော့ဆိုရင်ရတယ်ချုပ်ကုံကြီးဆိုလို့ရှိရင်လူပိတ်ထားတဲ့ဥစ္စာကိုကိုယ်မှရှိတဲ့ခွင့်တွေအကုန်လုံးယူခိုင်းလိုက်တယ်ခွင့်ကုန်လို့ရှိရင်သူကအံပိတ်ဖြစ်ရင်ဖြစ်မယ်လာစားပေးခြင်းမှလည်းပေးမယ်ဒါကမသေးကြဘူးမကြီးရအဲ့ဒီအတွက်ပဲသူတွေကစီးပွားရေးပေါ်လေဒီအလုပ်ကိုင်းအတွက်အဲ့ဒါအတွက်ပဲသူကနည်းနည်းလေးဆိုရင်မို့တော့ရှိတယ်ဒါပေမဲ့အစိုးရကလည်းအလုပ်ရှင်တွေကိုအခုဒီတလဥစ္စာကိုအလုပ်သမားတွေကိုတတ်နိုင်ရင်မဖြုတ်ပါနဲ့ဒီတလစာအတွက်ကိုတော့လာစားရဲ့85ရာခိုင်နှုန်းကိုသူတို့အစိုးရဆိုင်ပေးမယ
်စင်ကာပူအစိုးရကလေဆိပ်ပြင်မှာဆိုက်ရောက်ဗီဇာထုတ်မပေးဘဲကန့်သတ်ထားပြီးသားဖြစ်ပေမဲ့စာနာရိတ်ခအသေးဆောင်နဲ့ကုန်တင်လေယာဉ်အဝင်အထွက်ရှိနေတဲ့အထက်မှာမြန်မာနိုင်ငံကလာတဲ့လေယာဉ်တွေလည်းပါဝင်တယ်လို့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကပြောပါတယ်လက်တလုံးမှာတော့စင်ကာပူနိုင်ငံကိုမဖြစ်မနေလေကြောင်းနဲ့ဝင်လာသူတွေဟာဘယ်သူမှမစိုးအစိုးရသတ်မှတ်ထားတဲ့နေရာတွေမှာ14ရက်ကြာကွာရန်တင်းနေရမှာဖြစ်ပါတယ်အခုဆိုရင်စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2130ဝန်းကျင်ရှိပြီးသေဆုံးသူ8ဦးရှိလာပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ရဲ့ တခွဲပြည်သူစီရင်ထဲမှာမြန်မာလူသမား9ရက်မှလည်းရှိနေကြောင်းပြသပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးမြင့်နေတဲ့ထိုင်းနိုင်ငံထဲမှာမြန်မာ၈တောင်းလူသမား3ရက်မှလည်းရှိနေတယ်ဆိုပြီးခန့်မှန်းထားကြတာပါ။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရှိတယ်လို့တခွဲအပြည်သူခံရသူ2000ကျော်ရှိတဲ့အချိန်မြန်မာ၈တောင်းလူသမား9ရက်မှလည်းရှိထားတယ်လို့လည်းသိရပါဗျ။ထိုင်းနိုင်ငံအတွင်းမှာဆိုရင်လူစုလူဝေးမလုပ်ဖို့နဲ့ဒီအတော်လာပြီးကိုတာမီကတ်တက်ထားသလိုရမထွက်ရအမိတ်ကြီးကိုလည်းထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံအတွင်းကမြန်မာလူသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့လူသမားရေးလှုပ်ရှားသူတွေရောမြန်မာတယုံဘက်ကပါမပြတ်စောင့်ကြည့်နေပါတယ်
။ဟုတ်မြန်မာတွေကတော့ဒီမှာအခုလောတဲ့ကျွန်တော်တို့ကိုယ်ပေါ့ကိုယ်ရောက်လို့ကျွန်တော်တို့ပြရတယ်။ဟုတ်ကဲ့။အားလုံးအောင်ပါနော်။ဒီကိစ္စကအားလုံးအောင်ထိုင်းနိုင်ငံမှာတော့နှောင်းလို့ဟုတ်ကဲ့။ဒီကိစ္စကမှကျွန်တော်တို့လည်းဒီဘက်မှာတော့ကျွန်တော်တို့ဒီမြန်မာတယုံမြန်မာတယုံကရှိနေအောင်အထူးပြုလုပ်နေအောင်ပါ။အဲကျွန်တော်တို့တော့အများအားမင်းရဲ့တစ်ခါလောက်အများအားတက်တယ်လို့အခြေအနေကိုကြိုးပြအောင်သူကဒီနေ့ကိုယ်ရောက်ဖြစ်သွားပြီ။နှောင်းနေတဲ့ကိုယ်ကဒီကံမပြရဘူး။ဒါပေမဲ့အလုပ်ကမှတိတ်ပေါ်တာဒီကိုပထမတစ်ခေါက်ဖြစ်စရာပထမဦးဆုံးနှစ်ယောက်ပေါ့အဲ့ဒါသူတွေကအဲ့ဒါကဒီမှာအလုပ်ကမှရကနာတယ်ဝန်ဆောင်မှုပေးတဲ့လုပ်ငန်းကပြောတယ်ဘာလဲဆိုတာတော့မသိရဘူးနော
်ထိုင်းနိုင်ငံတောင်ပိုင်းကပညာရေးနဲ့ကုလရေးဖောင်ဒေးရှင်းရဲ့အလုပ်ကမှရရတယ်မှတ်တမ်းရရတောင်ပိုင်းကဦးနေဦးပြောပြခဲ့တာပါထိုင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာသူတို့နေမြေမှာပါဝင်ရေးအတွက်စိတ်ချနာရေးလုပ်တာတွေရှိပေမဲ့မြန်မာတွေကိုအစ်ကျင်ရပေးဖို့ကအခုချိန်မှာအခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်ဒီအတွက်မြန်မာတွေကြားမှာကူးစက်မှုလုံးတွေဘယ်လောက်ရှိရှိနေတယ်ဆိုတာကိုခံမှန်းဖို့ခက်တယ်ဆိုပြီးဦးမင်းဦးကဆိုပါတယ
်သူကတော့ဒီမှာရက်ကွန်ဒီပေါ်တော့ရနေလိုက်တော့ဒီလူကြီးတိုင်းတော်မှာကိုစိတ်ချနာတော့ဟုတ်တယ်ကဆိုတော့သူကမြန်မာဒီလူမှုရေးကိုသွားတော့ဒီကနေ့ကိုသွားလို့ရတော့ကျွန်တော်ကလည်းဒီမှာတော့တုတ်ပြီးနေတယ်ဆိုတော့ကျွန်တော်တို့ကလည်းဖတ်ဖို့မရဘူး။ညောင်းတဲ့ပုံဖတ်လို့မရဘူး။တောင်းလိုက်လို့ပဲဒီသားကြီးတောင်းလို့ရတယ်။တောင်းနေအောင်ပေါ့။အဲဒီလူစုလို့မရဘူးကျွန်တော်။ဒီလိုကမှဗျာကဒီမှာလူမားတွေကျင်းမှာဆက်တော့အဲ့လိုဖြစ်နေပြီးဆိုရင်တောင်းမှာပဲမသိနိုင်ဘူးလား။အဲ့တော့ခုနေအမြောက်ကြီးကြီးသွားတယ်ပြီးတော့မှတော့ဖြစ်လာရင်ကျွန်တော်တို့ညီမလေးတစ်ခါပြောတာမျိုးတော့ခံအောင်လည်းဒီလိုပေါ်လို့ရောဖိကြနေတာတော့ဘာလို့ဆရာရဲ့တက်နာနဲ့ကျုံလာအောင်ပါ။
ထိုင်းနိုင်ငံထဲမှာမြန်မာလူသမား30ရက်မနေ့အလုလုကန်ကြီးကြတာဖြစ်ပြီးထိုင်းတောင်ပိုင်းကကုကက်လူနေရာတွေမှာတော့အလုလုကန်ကြီးကြသူတွေကအများကြီးရှိနေတာပါကုကက်ပြည်အိမ်မှာတော့ကူးစက်မှုတွေများနေတာကြောင့်တခြားပြည်အိမ်တွေထက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးတွေကိုတင်းတင်းကြပ်ကြပ်လုပ်ထားတယ်လို့ဆိုပါတယ်ဒီမှာမန်အေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
COVID-19 ကာယောဂါကြောင့်ဖြစ်ရတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲကြီးတစ်ခုစလုံးကိုနိုင်ငံများရင်ဆိုင်နိုင်ဖို့အရေးကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ကမ္ဘာငွေကြေးရမငွေအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်း VOE သတင်းတော်လီဇက်ရှလိန်ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ်လူသားချီကူးစက်ခံရပြီးတောင်းချီသေဆုံးရတဲ့ဒီကိုရိုနာဗိုင်းရပ်စ်ကာယောဂါဟာကျန်းမာရေးအကျပ်တဲထက်ပိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုကြောင့် Tedros Adhanom Ghebreyesus ကပြောပါရယ်။နောက်ဆက်တွဲလူမှုရေးနဲ့စီးပွားရေးအကျပ်တဲကြီးတွေလည်းရှိနေပါတယ်လို့ဆိုပါရယ်။နိုင်ငံသီးသီးကဗိုင်းရပ်စ်ပိုးမပြန့်နှံ့ဖို့ကတ္တချက်တွေချမှတ်ထားတာဟာလူတွေရဲ့ဝင်ငွေကိုအတော်လေးထိခိုက်နေတယ်လို့နိုင်ငံစီးပွားရေးတွေလည်းအထိနာနေပြီးဖြစ်ပေမဲ့ပြင်းထန်တဲ့ရေယူဆောင်ရွက်ချက်တွေကိုတော့လူအသက်တွေကိုကာကွယ်ဖို့လူကိုလုပ်ရမယ်လို့သူကပြောပါတယ်။ယောဂါရှာဖွေတာဆက်သက်စစ်ဆေးတာတိကျခွဲခြားထားတာနဲ့ကုသမှုပေးတာတွေဒရဂျန်လှုပ်ဆောင်ရမယ်လို့လည်းသူကသတိပေးပါတယ်။အချိန်မတိုင်ခင်တိုင်းပြည်တွေကစီးပွားရေးပြန်လည်တလန်ထူရေးလှုပ်ဆောင်မှာကိုတော့သူကအထူးစိုးရိမ်နေပါတယ်
။ If countries rush to lift restrictions too quickly,The virus could resurge.
တွာလာကန်တက်ချက်တွေကိုအလောတကြီးရုပ်သိမ်းလိုက်ရင် virus တကြော့ပြန်လာနိုင်ပါတယ်။အဲဒီလိုဆိုစီးပွားရေးအထိနာတာကပိုဆိုးမှာဖြစ်ပြီးတာရှည်လဲသွားနိုင်ပါတယ်။ကာယောဂါကိုတုံ့ပြန်တဲ့အခါမှာငွေကြေးအထောက်ပံ့ပေးဖို့လိုပါတယ်။လူသက်တွေကိုကယ်ယူနေမဟုတ်ဘူး။လူမှုရေးစီးပွားရေးနယ်လမ်းပြန်လည်ထူဖို့အတွက်လည်းဖြစ်ပါတယ်လို့ Tedros ကပြောသွားတာပါ။အခုလိုဆိုရင်ပူပန်နေတဲ့ WHO အဖွဲ့ကြီးနဲ့မကြုံစဘူးကြုံတွေ့နေရတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲကြီးကိုပူးပေါင်းရင်ဆိုင်ဖို့ကမ္ဘာငွေကြေးရမငွေအဖွဲ့ IMF အနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ IMF အမှုဆောင်ဒါရိုက်တာ Kristalina Georgieva ကပြောပါတယ်။အခုကြုံတွေ့ရမယ့်စီးပွားရေးအကျပ်တဲဟာ2008ခုနှစ်စီးပွားပြက်ကတ်ကအများကြီးပိုဆိုးလိမ့်မယ်လို့လည်းသူကခန့်မှန်းထားပါတယ
်။ WHO is there to protectWHO
ကလူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးပါတယ်။ IMF ကတော့ကမ္ဘာစီးပွားရေးတန်းကျပ်မှာမှာရှိဖို့အကာအကွယ်ပေးပါတယ်။အခုတော့ကျမတို့နှစ်ဖွဲ့စလုံးရန်သူအဝိုင်းခံနေရပါပြီ။ဒါကြောင့်အ အားလုံးညီညွတ်မှကျမတို့ရဲ့အလုပ်တွေကိုလုပ်နိုင်မှာလို့ပြောသွားတာပါဒီကာယောဂါကြောင့်ဖွံ့ဖြိုးဆဲတဲ့ထွန်းသစ္စာနိုင်ငံတွေရဲ့စီးပွားရေးအထင်အရှားဆုံးဖြစ်လိမ့်မယ်လောလောဆယ်မှာရင်အမေရိကန်ဒေါ်လာဘီလီယံ90လောက်အဲ့ဒီနိုင်ငံတွေကစီးထွက်သွားခဲ့ပြီလို့လည်းသူကပြောပါတယ်အရင်ကမ္ဘာပန္နရေးအကျပ်တဲဖြစ်ခဲ့တုန်းကဆုံးရှုံးတာထက်ပိုများပါတယ်ဒါကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးပြိုလဲသွားမှနဲ့ဒေဝါလီခံရမှာကိုကာကွယ်ဖို့ကျွေးမိတွေကိုတရားဝင်ရက်ဆိုင်တားပေးဖို့သူကတောင်းဆိုလိုက်ပါတယ်။လက်ရှိအကြအတဲအတွက် IMF နဲ့ကမ္ဘာပံတို့မှာကမ္ဘာနိုင်ငံတွေကိုကူညီဖို့ American Dollar 1 Trillion သုံးစွဲဖို့ရှိကြောင်းလဲ IMF အမှုဆောင် Director Kristalina Georgieva ကပြောပါတယ်ခင်ဗျာ။ကျွန်တော်ရေမထွန်ပါ။
American ပြည်ထောင်စုအတွင်းဒီနေ့ဩဂုတ်လဆန်းအထိ COVID-19 ရောဂါကြောင့်လူပေါင်း 12,000 လောက်အထိသေဆုံးနိုင်တဲ့အကြောင်းသမ္မတအင်ဂျီရောကကြေညာပါတယ်။ဒီခမန်းချက်ဟာယောဂါစပြီးပြန်ပွားလာတဲ့အစောပိုင်းအခြေအနေတွေထက်အနည်းငယ်လျော့နေပါတယ်အခုလိုကျန်းမာရေးဆိုင်ရာဘေးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့ကာလမျိုးမှာလူထုနဲ့ဆက်ဆံရမှာအစိုးရဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုတဲ့အကြောင်းနဲ့ကာယောဂါရဲ့အခြေအနေဆိုတာဘယ်တော့မှအတက်ပြောလို့မရနိုင်တဲ့အကြောင်းကြွန့်ကျင်သူတွေကသတိပေးပါတယ်ဒီအကြောင်းအင်ဂျူရောသတင်းတောက်ပက်စတီဝီတာကူဆာရာရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပါမယ်ရှင်နယူးယောက်မြို့မှာ COVID-19 ရောဂါနဲ့သေဆုံးသူတွေများလာနေတာကြောင့်စီဝင်တန်းတွေဟာအေဂါထရက်ကားတွေကိုလောလောဆယ်အလောင်းတွေထားဖို့နေရာတွေအဖြစ်သုံးနေကြရပါ
တယ် This will be probably the toughest week between this week and next week.
ဒီတဲ့ဘက်ကတော့အခက်အခဲဆုံးအချိန်ဖြစ်နိုင်ပါတယ်အချိန်ဒီမကောင်းရင်သိဆုံးသူအရေအတွက်များလာနိုင်ပါတယ်လို့သမ္မတထရမ့်ကပြောတာပါတနိုင်ငံလုံးလူတွေခက်ခွာခွာနေကြဖို့သတ်မှတ်ရက်ဟာမေလကုန်အထိဖြစ်မယ်လို့ယူဆထားကြပေမဲ့ဒီနှစ်ဩဂုတ်လဆန်းအထိသိဆုံးသူ 12,000 အထိရှိလာမယ်လို့အင်ဂျူရောရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာလုပ်ငန်းအဖွဲ့ကခန့်မှန်းပါတယ်။ဆေးရုံဂရင်တွေအသက်ရှူဆက်တွေနဲ့တခြားဆေးရုံဆိုင်ရာလိုအပ်ပစ္စည်းတွေဟာအစောပိုင်းခန့်မှန်းထားတာထက်ပိုပြီးတော့နည်းတယ်လို့လည်းတွက်ချက်ထားပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေကတော့အကောင်းမြင်ဘက်ကနေကြိုတင်ခန့်မှန်းတွက်ဆတာလို့သတိပေးလိုက်ပြီးအစိုးရအခြေအနေကိုရင်ဆိုင်နိုင်အောင်ပြင်ဆင်ထားဖို့ကသာအကောင်းဆုံးဖြစ်နိုင်မယ်လို့ပြောပါတယ
်။ That serious talk helps all of us both professionally and personally.To think seriously about
it. အဲ့ဒီစကားကကျွန်တော်တို့အားလုံးအတွက်လုပ်ငန်းပိုင်းအရာပုဂ္ဂိုလ်ရေးအရာပါဒီယောဂဖြစ်စဉ်အပေါ်အလေးနက်ထားပြီးတွေးတောကြံစားဖို့အထောက်အကူဖြစ်စေပါတယ်။ရှေ့လျှောက်စိတ်ပိုင်းဆိုင်ရာအရာဘယ်လိုပြင်ဆင်ထားရမလဲဆိုတာကိုလည်းအထောက်အကူဖြစ်စေပါတယ်လို့ Vanderbilt စေတက္ကသိုလ်ကယောဂကူးစက်မှုဆိုင်ရာပညာရှင် William Schaffner ကပြောပါတယ်။ Corona virus အရေးသူတို့ရဲ့ခံမှန်းတွက်ဆမှုတွေနဲ့ပတ်သက်လို့ University of Texas အပါအဝင်တက္ကသိုလ်အများပြားနဲ့အင်ဂျူရောကဆက်သွဲခဲ့ပါတယ် University of Texas ကသုတေသီအဖွဲ့အကြီးကလော်ရင်မီယာကအခုလိုကပ်ယောဂါတစ်ခုကိုဘယ်လိုမှခံမှန်းတွက်ချက်လို့မရတဲ့အကြောင်းကပ်ယောဂါကိုရာသီဥတုခံမှန်းသလိုခံမှန်းလို့မရတဲ့အကြောင်းအခုလိုပြောပြပါတယ
် When you forecast a tropical stormThere's nothing you can do about changing the path of the storm. There are things
ဘူဘိုင်းမုန်တိုင်းကိုခံမှန်းနေဆိုရင်မုန်တိုင်းလမ်းကြောင်းကိုပြောင်းဖို့ဘာမှလုပ်လို့မရပါဘူး။ကိုယ့်ဘာသာကိုအန်တီအကင်းအောင်ကာကွယ်ပြီးတော့ပဲနေလို့ရပါတယ်။မုန်တိုင်းလမ်းကြောင်းကိုတော့သွားပြီးမပြောင်းနိုင်ပါဘူး။အခုရင်ဆိုင်နေရတဲ့ကုသယောဂါကပ်ဘေးကတော့ကျန်းမာရေးဆိုင်ရာအခက်အခဲတွေ၊တိုက်စုံးမှုတွေနဲ့အများပြားရှိနိုင်တာမှန်ပေမဲ့တကယ်ကြိုပြီးတော့လုပ်နိုင်တာတွေအများကြီးရှိပါတယ်။အထူးသဖြင့်စောစောစီးစီးအေးအေးယူဆောင်ရွက်မယ်ဆိုရင်လုပ်နိုင်တာတွေကအများကြီးပါလို့ပြောသွားတာပါ။ကမ္ဘာတော့ချက်မှုတွေဟာခိုင်လုံတဲ့အချက်လက်တွေပေါ်မှာမူတည်ပါတယ်။ဈေးမြစ်ကိုလိုက်ကောက်နိုင်တဲ့လုံနိုင်စွာနိုင်ငံရေးစိတ်ဆန္ဒအရယောဂဖြစ်ပွားမှုတွေကိုအမှန်အကန်မှတ်တမ်းတင်မထားတာမျိုးတွေနဲ့ပွင့်လင်းမြင်သာမှုရှိဖို့ဆိုတာတွေကနိုင်ငံတိုင်းမှာရှိမနေပါဘူး။ Daniel Randy ကနိုင်ငံတကာမဟာဗျူဟာဌာနချုပ်ရဲ့လိလာမှုဖွံ့ဖြိုးရေးဆိုင်ရာနဲ့နိုင်ငံတကာလိလာရေးသုတေသီတယောက်ပါ
။ I think that lying about numbers, suppressing science suppressing doctors censoring
ဒီတွေကိုလိညာတာသိပ္ပံပညာကဏ္ဍကိုဖိနှိပ်ချုပ်ချယ်ထားတာဆရာဝန်တွေကိုနှိပ်ကွပ်ထားတာသတင်းမီဒီယာကိုကန့်သတ်ပိတ်ပင်တာဒါတွေကိုဒီလိုအချိန်ကမျိုးမှာလုပ်ရင်အင်မတန်မှားရွံ့ပါတယ်လို့ပြောသွားတာပါတောင်ကိုရီးယားနိုင်ငံကတော့ COVID-19 ကပ်ရောဂါစပြန့်တဲ့အချိန်မှာအဆိုးဆုံးကူးစက်ခံရတဲ့နိုင်ငံတွေစီးမှာပါခဲ့ပေမဲ့ဒီကပ်ရောဂါကိုကန့်တွဲဖြေရှင်းရမှာတော့စားသောက်မှုတွေကိုအလုံးရင်းနဲ့အလင်းမြန်စစ်ဆေးတာပြည်သူကိုပွင့်လင်းမြင်သာမှုရှိရှိနဲ့အချိန်နဲ့တပြေးညီသတင်းပေးနေတာတွေအပါအဝင်အကျိုးရှိရှိပင်တိုက်အားတိုက်တုံ့ပြန်ဆောင်ရွက်မှုတွေကြောင့်အတိမတ်ပြုရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ကျွန်မခွန်ညိုပါရှင်
ကျခိုင်ပြည်နယ်မင်းပြားနယ်ပုံနှချုံမြို့နယ်တွင်မြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အီတို့ကြားဖြစ်ပွားတဲ့တိုက်ပွဲသတင်းတင်ဆက်ပေးပါမယ်။ကဘာနှက်ကိုဗစ်ကပ်ရောဂါကြာတဲ့ကြောင့်စစ်ပွဲတွေရပ်တန့်ပြီးရောဂါထိန်းချုပ်ရေးကိုအာရုံစိုက်ဖို့ကုလသမဂ္ဂတွင်းရင်းမှုချုပ်ကတိုက်တွန်းနေချိန်မှာပဲမြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစတွင်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ရှိနေတုန်းမှာဒီနေ့တောက်ကြနေ့မနေ့ဘက်မှာမင်းပြမြို့နယ်ရမောင်တရာနီးနဲ့ရွှေချင်းဒေသပတ်ဝန်းကျင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းပြမဲဆန္ဒနဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ
်။မနေ့ပိုင်းမှာရမောင်ရဲ့နောက်ရမောင်တစ်ဆက်ကံပေါ်တော့မစီအင်းချောင်းရဲ့ဟိုမျက်မှောက်တော့ဖရားအပေါ်ဘက်မှာဖြစ်တယ်လို့ကြားတယ်။တိုက်ပွဲတော့လေဦးစစ်နိုင်ခွဲလောက်ကနေစနေဝဲလောက်တိကိုရွှေတင်အောက်ဘက်ပေါ်တာစီဒီပလဲတော်ရှစ်ဘက်တောင်တန်းတွေကိုဂျက်ဖိုက်တာမစီးနဲ့ဘုံကျဲနေတယ်လို့ဆိုရွာကဖုံးဆက်ပါပဲ
မင်းပြမြို့နယ်ရံမောင်တရာနီးတိုက်ပွဲမှာမြန်မာစစ်သားဘက်ကထိခိုက်တံရရရှိမှုရှိတဲ့အပြင်စစ်တီတချို့ဖမ်းဆီးခံရတာဖြစ်ခဲ့တယ်လို့စစ်တပ်နဲ့နိစတူဒေတာခန်တူကပြောပါတယ
်စစ်တပ်ကထိခိုက်မှုများတယ်ဖမ်းထားတယ်လို့ပြောတယ်ဘယ်လိုပုံကြီးတယောက်ဖမ်းထားရအကြောင်းတော့ပြောရအတိအကျမပြောသေးဘူ
းဒါပေမဲ့ဒီမနေ့မင်းပြတိုက်ပွဲဖြစ်ပွားတဲ့အကြောင်းမသိရှိသေးဘူးလို့တပ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်ဒီဧပြီလ10ရက်နေ့ဟာရခိုင်တပ်တော်အေအေတီထောင်တဲ့ဆက်တနှစ်ပြည့်နေ့ဖြစ်တယ်လို့ဆက်တနှစ်ပြည့်အထိမ်းအမှတ်အနေနဲ့မြို့သွင်းအချက်ချာကြတဲ့ရံမောင်တပ်မတော်စခန်းကိုပြင်မထားတိုက်ပွဲပုံပေါ်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကဧပြီလ10ရက်နေ့မှာလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ရဲတပ်ရင်းနဲ့လက်နက်ကြီးစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။မနေ့ကလည်းပုံနှချုံမြို့နယ်တောချောင်းပြားဒေသဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပုံနှချုံမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ်
။မနေ့တိုက်ကြီးတွေကဖြစ်ပြီးဒီလုံးဝစားတိုင်းနဲ့ပောက်တုံးမြင်ကြားဆိုတာအဲ့ဒီကြောင်ကလျှောက်မှဖြစ်နေတာ။မနေ့ကတော့အပြင်းထန်ဆုံးပဲဟိုတနေ့လောက်ကလေးကဒီရဟိန်တွေပုံကြီးကြီးတယ်ဖြစ်တယ်တနေ့လုံးမဟုတ်ငါးနာရီနင်းသွားမှမဟိုကဟယ်လီကော်ပတာကြီးပြန်သွားတယ
်မနေ့ကပုံနှချုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောရေးစုခွင့်ရှိသူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ပုံနှချုံဘက်မှာတော့မနေ့ကတော့သူတို့ဖြစ်ပြမှုရှိတယ်ပေါက်တော်ပြင်းရဲ့အရှိတအားကျွန်တော်တို့ဖြစ်တာဖြစ်တယ်သုံးနေရနေပေါ်ကြအေရတော့မူမိုင်းဆဲပြီးတိုက်ခိုက်ခဲ့တာရှိတယ်ကျွန်တော်တို့ဆီကဒဏ်ရာရှိသူအနေနဲ့ရှိတယ်ဒီဘက်ကလည်းလက်နဲ့ခင်ရရရှိခဲ့တာရှိပါတယ်ဗျ။
တိုက်ပွဲဖြစ်ပွားရာနီးကပိန်နေတော်တီးပစိုးဖက်ကြပေါက်တော့ပြင်စတဲ့ကြေးရွာတွေမှာရက်ဆက်ဆုတ်တလို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာကနေစွန့်ခွာထွက်ပြေးနေကြရတဲ့အတွက်လူအထိခိုက်မရှိဘူးလို့ဒေသခံတွေကဆိုပါတယ်။မင်းပြားနဲ့ဘုံနှချုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲရှင်တွေကိုသိရှိဖို့အေအေပြောခွင့်ရကိုဆက်တွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေတစ်နေ့ဆက်တစ်နေ့ပုံမူပြင်းထန်လာသလိုတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားသိန်းခွဲကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ကဘာမှာတော့ကာယောကထိန်းချုပ်ရေးအာရုံစိုက်လာဖို့စစ်ပွဲတွေရည်ရည်ရဆိုင်ရေးကုလသမဂ္ဂတွင်းမှုချုပ်နဲ့နိုင်ငံတကာဖွဲ့စည်းတွေကတိုက်တွန်းတာတွေကြောင့်တချို့နေရာတွေမှာတိုက်ပွဲတွေရည်ဆိုင်နေကြပါပြီ။ဥပမာဆိုရင်စော်ဒီဥဆောင်တဲ့ညှို့ပေါင်းတပ်ဖွဲ့ဟာရီမင်ကသူတို့စစ်စင်ရေးတွေကိုရည်ဆိုင်လိုက်တယ်လို့ကိုလံဘီယာနိုင်ငံမှာဆိုရင်လည်းလက်ဝဲတပုံတွေကဧပြီလ10ရက်နေ့ကစပြီးစစ်စင်ရေးတွေရည်ဆိုင်ကအစိုးရနဲ့ညှိနှိုင်းဖို့ပြင်ဆင်လာကြပါတယ်။မြန်မာနိုင်ငံမှာတော့အေအေရခိုင်လက်နက်ကိုင်ဖွဲ့ကိုအစိုးရကအကြမ်းဖက်ပွဲဖြစ်ပြီးခဲ့တဲ့လကကြီးညာခဲ့ပြီးနောက်တိုက်ပွဲတွေပြင်းထန်လာပါတယ်။ရှေ့ဆက်ပြီးတော့လည်းတိုက်ပွဲပိုပြင်းလာမဲ့အလားအလာရှိတယ်လို့ရခိုင်ရေးလှိတ်လာသူတွေကယူဆပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။ရှင်းပြနေဘလာဝါဘက်ကတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကြောင့်ပြောပြပေးပါမယ်။ရှင်းပြနေဘလာဝါမြို့နယ်မှာအခုရပိုင်းတွင်တိုက်ပွဲတွေပြင်းထန်နေတာကြောင့်ဘလာဝါမြို့ပေါ်နဲ့တခြားကျေးရွာတွေမှာနေရာစွန့်ခွာခိုလုံလာကြတဲ့စစ်ဘေးဒုက္ခသည်ဥယျာဉ်ဟာလည်း6000ကျော်အထိရှိလာနေပါတယ်။ဒီကနေ့အထိလည်းတိုက်ပွဲတွေအဆင်မပြတ်ဖြစ်နေတယ်လို့ဘလာဝါဒေသခံတွေကပြောကြပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေရှင်နေနဲ့ပတ်သက်လို့ရှင်းပြနေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစင်အောင်ကအခုလိုပြောပါတယ်
။ဆိုလေပလောမှာစမီးမှာလဲ3000လောက်ရှိတယ်ဒီဘက်မှာလဲဟိုပလောမှာလဲတိုးလာတယ်ပေါ့နော်အခုနောက်ထပ်3000မီမီလောက်ရှိလာပြီလေအဲ့ဒါပေါင်းလိုက်တဲ့အခါမှာ6000ပေါ့နော်စမီးနဲ့ပလောပေါ့နော်အဲ့လေဟိုခုတလောမှာတိုက်ပွဲတွေကဖြစ်နေတာဟိုဖြစ်နေတော့ဟိုတေဆုံးတာတွေဒဏ်ရတာတွေရှိတော့ဟိုသူတို့ဆွေးရင်ပြီးတော့အဲ့ဒီစမီးနဲ့မြို့ပေါ်မှာတက်ပြီးတော့ရှောင်းတာပေါ့နော်အဲ့လို
တိုက်ပွဲတွေကြောင့်ပလောဝမြို့နယ်တွင်းကမွန်ထောင်းကျေးရွာမှာလည်းအခုရပိုင်းထွက်ပြေးတင်းချောင်လာကြသူတွေ300လောက်ရှိတယ်လို့စစ်ဆောင်တွေကကူညီပေးနေတယ်မွန်ထောင်းကျေးရွာကကိုတင်းရွှေကပြောပါတယ်
အော်ဟုတ်ကဲ့ပါညာစင်းရွာရယ်နောက်ပြီးတော့နမတာရယ်ရေချမ်းဝရယ်အဲ့ဒီညာကရောက်လာတာပေါ့နော်အခုဒီမှာဆိုရင်စိတ်ပြေရောဦးကအခေါလုံးပုတ်ဆွဲလဲနေဆိုရင် 送下钱的什么呀？这边情况都软件的送的也不怎么样，一笔钱还没交到账呢。这一几年都糊涂变成的什么呀？后头还没空单还没连到几个哪家的什么呀？这边交的那个交交的糊涂什么呀？那比原来在那边便宜了，便宜客户便宜账户啊，比较快哦，哦，本来要开哦，二十五幺，红龙多了没有？便宜了没有？
ပလဝမ်မြို့နယ်တွင်မှာလက်ရှိရှင်တိတိုက်ပွဲတွေပြင်းထန်နေသလိုဆစ်ဆောင်ဥယျာဉ်ဟာလည်းတိုးလာတာကြောင့်သူတို့ရဲ့ဆေးဝါးနဲ့စားဝတ်တွေရဲ့အခက်အခဲရှိနေတယ်လို့ရှင်းပြနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစင်အောင်ကပြောပါတယ
်အခက်အခဲဆိုတာသူတို့ကစမီးမာလေးကိုနေဖို့ထံဘလော့စင်မှာနှိစက်ရတဲ့အကြောင်းဒီနောက်ဘာသာရေးဆောက်ဒီမှာဥစ္စာပေါ့နေတော့ရေရှိကြရင်တော့အဆင်မပြေဘူးပေါ့နော်အခုဒါမဲ့ဟိုပြည်ရွက်ဖြစ်တဲ့တွေအလုံး150လောက်ပြည်နယ်ဆွေးအားကပန်းပိုးပြီးအခုစောင့်နေတယ်ပြီးတော့ဒီနေ့မှာတော့အဲ့လိုကြားတယ်ဒါပေမဲ့ပလဲဝမှာတော့ဒီလိုခုနပြောတဲ့ဒီကျောင်းဒီမှာတာပြည်ကျောင်းဒီမှာနဘာသာရေးအဆောက်အဦဒီမှာအဲ့လိုခုကပ်ပြီးတော့သူတို့နေတော်တော်စီမှာနေနေရတယ်လို့တော့ကြားတယ်အဲ့တော့ဟိုကျမရဲ့စောင့်ရှောက်မှုလေးဆိုတာပေါ့နော်တေဝါလေးလိုမယ်အခုကျမရဲ့စောင့်ရှောက်မှုလိုမယ်အဲ့ဒါလေးပေါ့နော်
လက်ရှိချိန်မှာစေဘဒုက္ခတွေအတွက်ဆိုးရနဲ့တခြားပုဂ္ဂလိကဖွေးစည်းတွေကလာရောက်ကူညီပေးတာတွေရှိနေပေမဲ့လေစေဘဒုက္ခတွေဆက်မတိုင်တိုးလာတာကြောင့်လုံလောက်မှုမရှိသေးသလိုဒီကနေ့ထိဆေးချောင်တွေတိုးလာနေတာရှိတယ်လို့ပလဝတ်ဆေးချောင်ကူညီသူတွေကပြောကြပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့နေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းလူပေါင်းတသန်းကျော်ကိုကူးစက်ခဲ့ပြီးဖြစ်တဲ့ COVID-19 ရောဂါကြောင့်လူရေတောင်းနဲ့ကြီးသေဆုံးခဲ့ရပြီးဖြစ်တယ်လို့ဒီရောဂါကိုကာကွယ်ဖို့ရောကုသဖို့ပါဆေးဝါးမရှိသေးတဲ့ချိန်မှာလူတွေကြဆိုးရိမ်မှုတွေကလည်းဒီနေ့တခြားပုံများလာနေပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာသိဆုံးမှုတွေပိုပြီးများလာဖို့ရှိနေပြီးအခက်အခဲဆုံးအချိန်တွေကိုကြော်ဖြတ်ရအောင်မယ်ဆိုပြီးတော့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးချပါတယ်။မမြင်နိုင်တဲ့ဒီယောဂဆိုးကြီးလူတွေကိုဘယ်လောက်ထိဒုက္ခတွေဆက်ပေးနေအောင်မလဲ။ဘယ်အချိန်မှာရက်တန်သွားမှာလဲဆိုတာကိုမသိရတဲ့အခါမိသားစုတွေတိုင်းဆိုးရိမ်ကြောက်ရွံ့စိတ်တွေပိုပြီးတော့ဖြစ်နေတာပါ။ဒီလိုအချိန်မျိုးမှာအသက်တချောင်းဝမ်းနဲ့လွယ်ချားတဲ့ကိုဝင်တွေရီဝိကင်းကကလေးငယ်တွေရှိနေတဲ့မိခင်တွေရဲ့ဆိုးရိမ်မှုကတခြားသူတွေထက်ပိုကြီးပါတယ်။ကိုဝင်တွေကြုံတွေ့ရတဲ့ခက်ခဲပြီးဆိုးရိမ်မှုတွေဒီပေါ်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစမခင်ပြထွေးကစူးစီးတင်ပြပေးပါမယ
်
ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထူးထူးခြားအများဆုံးရှိနေတဲ့စပိန်နိုင်ငံကဖနီဆာမူရိုနဲ့ခင်ပွန်းဖြစ်သူတို့ဟာမတ်လ12ရက်နေ့ကကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့ဆိုတာကိုသိလိုက်ရတဲ့အချိန်မှာဖနီဆာဟာနေ့စဉ်လာစေမိဖွားကန်နေဖြစ်နေပါပြီ။သူတို့နဲ့နေ့စဉ်ထိတွေ့ဆက်ဆံနေတဲ့အဖွားဖြစ်သူဒီရောဂါကူးစက်ခံရပြီးကွယ်လွန်သွားခဲ့တယ်လို့နောက်ပိုင်းမှာသူတို့လည်းအကူခံနေရတာပါ။မက်ထရီမျိုးကဆေးရုံကိုသွားရောက်ခဲ့တဲ့အချိန်မှာတော့ခင်မုန်းဖြစ်သူစေယုံနယ်ကိုအကျူလိုက်ပါခွင့်မရတော့ပါဘူး။မွေးမရက်ကိုမတ်လ16ရက်နေ့လို့ခန့်မှန်းထွက်ထားပေမဲ့စေယုံရောက်ပြီးတော့နောက်တနေ့မှာပဲသူ့ကိုရက်စောမီဖွာပေးဖို့ဆရာဝန်တွေကအစီအစဉ်ခဲ့ကြပါရယ်။ဝီကန်နေ့မှာလဲကိုဝင်တဲ့ထံကနေယောဂကူးမခံရအောင်ဆရာဝန်တွေစေဝင်တန်းတွေကအကာအကွယ်အထက်ထက်ယူပြီးတော့ကလေးကိုမွေးပေးခဲ့ရတာပါ။မွေးပြီးတဲ့ချိန်မှာလဲမိခင်တဲ့ကလေးထိတွေ့ခွင့်မရပါဘူး။တီကြနေနေရတဲ့ကာလ14ရက်ပြည့်ပြည့်တဲ့အချိန်ထိစောင့်ပြီးတော့မှတားဖြစ်သူကိုဖနီဆာမူလိုတို့ဇနီးမောင်နှံတွေ့ပြန်ရခဲ့ပါတယ်
။ Tu hijo te lo presenta. Por favor, me dan ganas de llorar.
Ay, ay, muchas gracias
por favor, por favor. Es lo más bonito que me ha pasado.
ဂျာရောသူရဲ့ပထမဦးဆုံးသက်ဦးသားငယ်လေးကိုတွေ့ခွင့်ရတဲ့နေ့ကဇနီးမောင်နှံအပျော်ကြီးပျော်ခဲ့ကြတာပါ။ဒါပေမဲ့သူတို့မှာဒီယောဂါဆက်ပြီးတော့ရှိနေသလားဆိုတာကိုပြန်စစ်ဆေးနိုင်တဲ့အခြေအနေမရောက်သေးတာကြောင့်သားငယ်ကိုလက်အိတ်နဲ့ပဲပွေချီရတာ နောက်နှကောင်းစီးကိုလည်းတစ်ချိန်လုံးတက်ထားရတာတွေလုပ်နေရတော့မှဒီလိုမျိုးခြေနေတွေကြောင့်ပဲယောဂကုသခရမှာကိုဆိုရင်ကြားတဲ့မိခင်တွေမိဖွားချိန်နဲ့မိဖွားပြီးနောက်ပိုင်းကြုံတွေ့ရနိုင်တဲ့ခြေနေတွေအတွက်ဆိုရင်နေကြတဲ့သူတွေအများအပြားရှိနေပါတယ်ဒီလိုဆိုရင်သူတွေအတွက်ကိုတော့ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဒေါက်တာလီယနာဝမ်ကအခုလိုအကြံပြုပါတယ
် It is worth discussing with your OB aboutWhich appointments you need to be there in person?
ခုချိန်မှာကိုပြနေတဲ့တားဖွားဆရာဝန်နဲ့ဆွေးနွေးတာအကောင်းဆုံးပါပဲ။ဘလို့အချိန်နှီးမှာလူကိုယ်တိုင်တွေ့ရမလဲ။ဘလို့အချိန်မှာတော့ internet online ပေါ်မှာဆွေးနွေးပြောဆိုတင်လဲဆိုတာတွေကိုပါ။ဒီလိုမျိုး online မှာဆရာဝန်နဲ့တွေ့နိုင်တဲ့ app တွေ program တွေလည်းရှိပါသေး။စီးကန့်ကိုကိုယ်တိုင်သွားမယ့်အစားဘလို့နည်းနဲ့ကျန်းမာရေးစောင့်ရှောက်မှုခံယူရမလဲဆိုတဲ့နည်းလမ်းတွေရှိနေပါသေး
။ကိုဝင်းတယ်ရီဟာကိုယ့်ရဲ့တားဖွားမိရဲ့ဆရာဝန်နဲ့ပုံမှန်ချိတွေ့နေကြတဲ့သူတွေပါ။ဒါပေမဲ့အခုအချိန်မှာမမြင်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေဖြစ်နိုင်ရင်အပြင်းမထွက်ကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ဆိုတဲ့ညွှန်ကြားချက်တွေရှိနေတာကြောင့်စီးကန်းသွားပြဖို့တောင်မှအခက်အခဲကြုံရတဲ့အနေအထားတွေဖြစ်လာပါတယ်။အခုလိုအချိန်မျိုးမှာကိုဝင်တယ်ရီအသိကျင့်ဆုံးအရာတွေထဲမှာတော့ကိုဝင်တယ်ရီဟာတခြားတာမန်သူတွေထက်ဒီရောဂါကိုပိုးပြီးကူးစက်ဖို့လွယ်ကူသလား။နောက်ကိုဝင်လွယ်ချားတဲ့အချိန်မှာခလေးကိုရောကူးစက်သွားနိုင်သလား။ကလေးရောမိခင်ရောဘယ်လိုယောဂလက္ခဏာဆိုတွေကြုံတွေ့ရနိုင်မလဲစသဖြင့်သိချင်ကြတာပါဒီပေါ်မှာခိုင်မာတဲ့အဖြေပြီးနိုင်တော့အောင်လေ့လာမှုတွေလုံလုံလောက်လောက်မရှိသေးဘူးလို့ဒါနဲ့ပတ်သက်ပြီးသူတည်တနာလုပ်နေတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဂျာဂျာဖီနီဆာဂျီကိုဘီကပြောပါတယ
် This is a brand new virus and so we have almost no informationPublished in the medical literature about the impact of this virus on pregnant women and their newborns.
ဒီဗိုင်းရပ်စ်ကအသစ်ဖြစ်နေတော့ကိုဝင်ဆောင်မိခင်တွေနဲ့မွေးကင်းစကလေးငယ်တွေကိုဘယ်လိုပုံစံကူးစက်နိုင်မလဲ။ဘယ်လောက်ထိဆိုးဆိုးဝါးဝါဖြစ်နိုင်မလဲဆိုတာကိုလေ့လာထားတဲ့အချက်နဲ့ဆေးဘက်ဆိုင်ရာသုတေသနစာပေတွေမှာဖော်ပြထားတာမရှိသေးပါဘူး။ကိုဝင်ဆောင်မိခင်တွေသိချင်တဲ့အဓိကအချက်တွေကိုမှန်မှန်ကန်ကန်ဖြေနိုင်ဖို့ကသုတေသနလေ့လာချက်တွေရှိဖို့လိုပါတယ်
။နောက်ဆုံးလေ့လာချက်တချို့အရာကတော့ကိုဝင်တွေဟာယောဂကူးစက်ဖို့လွယ်ကူနိုင်တဲ့ဆိုတဲ့ကြောက်ချက်မျိုးရှိပေမဲ့လို့လေကြာကိုခိုင်ခိုင်မာမာတက်တည်ပြနိုင်တဲ့အထီတော့လေ့လာမှုတွေမလုပ်ရသေးပါဘူးယောဂဆိုကြည့်နေပတ်သက်လို့ဘယ်အရာကူးမှရေရရမသိရသေးတဲ့အချိန်မှာစိုးရိမ်မှုတွေကတော့ပိုများတယ်လို့ကိုဝင်6လကျော်လွယ်ချားရတဲ့သမောက်ပြည်နယ်မှာနေထိုင်သူမက်ဆာနီမော်ကပြောပါတယ
်စိုးရိမ်မှုတော့အများကြီးပိုလာတာပေါ့နော်အာမွေးဖို့ကိစ္စတွေစဉ်းစားလာရတယ်အာကိုဝန်တဲ့မိခင်တွေကလည်းအတက်ကြီးတဲ့လူတွေလိုပဲပိုပြီးတော့ဥဆက်လို့လွယ်တယ်လို့သတင်းတွေထဲမှာဖော်ပြတာပေါ့ဒီအလုတ်ကွင်းမှာကိုနှိုင်းကွန်ကကိုဝန်တမီဂိမ်တွေကိုအစောကြီးအိမ်မှာလှုပ်ဖို့ခွင့်ပြုလိုက်တာပေါ့နော်အဲဆိုတော့အဲ့ဒီကလေးကနေပြီးတော့စိုးရင်စိတ်တွေပိုပြီးတော့များလာတယ်ဆေးရုံသွားတော့လည်းအာသူတို့ရဲ့အခင်းချင်းတွေအကုန်လုံးပြောင်းလဲရှိနေတာလည်းတွေ့ရတယ်ဥမာမဂဇင်းတွေအကုန်လုံးဆိုလို့ရှိရင်သူတို့အာခုံတွေပေါ်မှာမချထားတော့ဘူးအာလူဝင်ထွက်နေနေသွားတယ်ဒီဆရာဝန်တွေကလည်းပြောတယ်လူနာတယောက်ပဲလာခွင့်ရှိတော့တာပေါ့နော်အခုဒါပေမဲ့ဟိုကအင်းဟိုကရစ်ချင်းတွေကတော့ပုံမှန်သွားနေရတယ်ဟိုကအော်မွေးတဲ့ချိန်ကြလို့ရှိရင်ဒီ COVID-19 ကပဲအနေထားမှာရှိမလဲဆိုတဲ့ဟာကိုပို့ပြီးတော့စွန့်ရင်ရတာပေါ့နော်အဲ့ဒါတွေပို့ဖြစ်လာတယ်အခုဆိုလို့ရှိရင်ဒီမှာဒီနှစ်ပတ်သုံးပတ်ရှိပြီပေါ့နော်အာလုံးဝအင်းအိန္ဒိယနဲ့အင်ဂျီမထွက်ရေဘူးအဲ့ဒီအနေထားဖြစ်တယ်ဟုတ်ဆိုတခုခုဖြစ်လာလို့ရှိရင်ကုတကယ်လို့များကုလာလို့ရှိရင်အနေထားတွေကမလွယ်ဘူးလေအိမ်မှာတည်တတ်နေဖို့ဆိုတာလည်းမလွယ်ဘူးကလေးငယ်လည်းရှိတယ်ပြီးလို့အဲ့လိုမျိုးနေထားတွေပေါ့ဒီမှာစိုးရင်တော့အခုလောလောဆယ်ဆေးရုံကိုသွားနေရတာတဲ့အမွေးတဲ့အချိန်ကြာလို့ရှိကျွန်မကဒီဇူလိုင်လ31ရက်နေ့ဒီဒိတ်ပေးထားတဲ့ဆိုတော့ပြီးလို့ရှိရင်တည်င်းထမ်းမှာလည်းဒီလွေရသည်တစ်ခုလုံးနီးပါးတောင်မှဒီဟာဒီ COVID-19 ကဖြစ်နေအောင်မယ်လို့အနေထားမျိုးရှိနေတယ်ဆိုတော့အဲ့ဒီချိန်မျိုးတော့တော်တော်ဆိုရင်တယောက်တည်းပဲသွားရမလားဆေးရုံကိုဝေခန်းတက်မှတယောက်တည်းပဲခုလိုမျိုးပဲလူလားတယောက်တည်းသွားရမလားဆိုတဲ့အနေထားတွေဆိုရင်တော့ပေါ့နော်ပြီးလို့ရှိရင်အာဆေးရုံမှာရောအာအဲ့ဒီချိန်နေကြလို့ရှိရင်အာအဲ့ဒီ COVID-19 လူနာတွေနဲ့ပြည့်ကျက်နေပြီးတော့ဘယ်လိုအနေထားမျိုးရှိမလဲအဲ့ဒီဟာတွေတော့တော်တော်လေးတော့စဉ်းစားပြီးတော့ဆိုရင်တော့ပေါ့
အခုချိန်မှာဒီဆေးကန်းနေဆရာဝန်တွေကနေပြီးတော့ဟိုကိုဝင်ဆောင်မိခင်တွေအတွက်အထူးညွှန်ကြားချက်ဆိုတာမျိုးပေါ့နော်ပြောပြတာမျိုးထုတ်ပြန်တာမျိုးရှိပါလား
ဒီပန်းညွန်ကြားချက်တော့မရှိဘူးဒီလူတိုင်းကိုညွန်ကြားတယ်လို့ပဲပေါ့နော်လက်တွေပုံမှန်ဆေးဖို့ပြီးလို့ရှိရင်ဒီ6ပေးกว่าလူတွေနဲ့6ပေးกว่าနေဖို့ဖြစ်နိုင်အင်ဂျင်မထွက်ဖို့အဲ့ဒီလူတိုင်းကိုပြောနေတဲ့ need guideline တိုင်းပဲပြောတယ်ဒ တခြားအထူးထွေးထွေးတော့မပြောဘူးကျမတို့ကနေလည်းစိတ်ခံရတော့
အခုအလောက်ကရောအိမ်ကနေပြီးတော့တုံနေတာလား
ဟုတ်တယ်သူဆိုလို့ရှိရင်၃ပါးလောက်ရှိပြီးအလို့ရှိရနေပြီးတော့အိမ်ကနေပြီးတော့လှုပ်ဖို့ပေါ့နော်အဲ့ဒီဦးစားပေးစင်းတဲ့မှာအာထည့်လိုက်တဲ့ကိုယ်ကိုရှိတဲ့အတွက်ဆိုတော့အိမ်ကနေပြီးတော့လှုပ်တယ်ခုကတော့
အခုအလောက်ကလည်းအိမ်ကနေပြီးတော့လုံနေတယ်နောက်ဒီကလေးငယ်လေးကလည်းရှိနေတယ်ကိုဝင်ကလည်းစောင့်ထားရတယ်ဆိုတော့အခက်ခဲရရောအခုချိန်မှာဘာအခက်ခဲတွေရှိနေလဲ
ကလေးကတော့သူကတနည်းနဲ့ကိုလာဆိုတော့သူကလေလူကြီးပါပဲလို့သူကအမြဲရောချင်နေဆိုတော့တော်တော်လေးအခက်ခဲပါတယ်အရင်တော့ကတော့အိမ်မှာလုံရမယ်ဆိုတော့ပုံပြီးတော့လွယ်မယ်ဒီမှာအခုကတော့မဟုတ်ဘူးကတည်းကိုလုံလက်စားတခုဒါနာနဲ့ကလေးကိုဟိုကလေလာတိတ်လိုက်ရတာတို့အဲ့လိုမျိုးတွေပေါ့
အခုအချိန်မှာဒီဆေးရုံတွေမှာကလေးမွေးလို့ရှိရင်ဟိုအန္တရာယ်ဖြစ်မှာဆိုလို့ဒီယောဂကူးစက်မှုတွေကိုစိုးရိမ်ပြီးတော့အခုအချိန်မှာတချို့ဒီကိုဝင်ဆောင်မိခင်တွေကအိမ်မှာပဲမွေးမယ်ဆိုတာမျိုးတွေလောက်ကြတဲ့သူတွေလည်းရှိတယ်။အဲ့ဒီလိုရောစဉ်းစားဖြစ်ပါလား
။အဲ့ဒါမျိုးကျွန်မမစဉ်းစားဖြစ်ဘူး။ကျွန်မရဲ့အမခံကလည်းအိမ်မှာမွေးတဲ့လူတွေမပေးဘူးလို့တော့ကြားရတယ်။ကျွန်မကိုနေရတယ်ကျွန်မရဲ့ insurance company တော့မဆက်ဖြစ်သေးဘူး။ဒါပေမဲ့တစိမ့်စကားပေါ့နော်။အိမ်မှာမွေးတဲ့လူတွေကျမရဲ့အမကမပေးဘူးအဲ့ဒါတခုပြီးလို့ရှိရင်မွေးတဲ့တော်တွင်တဲမှာဘောတော့အိမ်မှာတခုခုဆင်းမပြေလို့ရှိရင်အစေးရုံမှမျိုးဟိုဟာဒီစုံလုံးမရှိဘူးလေအဲ့ဒီကတော့ဆိုရင်လေအိမ်မှာမွေးဖို့ကြတော့
ကျားတော့ကိုဝင်6လကျော်လွယ်ချားရပြီးလက်ရှိမှာလဲတမီးငယ်လေးတယောက်နဲ့အိမ်ကနေအလုပ်လုပ်နေရတဲ့မဆာနေမောပြောသွားတာပါကြိုတင်ကာကွယ်နိုင်တဲ့ဆေးမရှိသလိုကုသဖို့ဆေးလည်းမရှိသေးတဲ့ကိုရိုနာယောဂါစိုးကြီးကြောင့်အခုချိန်မှာလူကြီးလူငယ်ကိုဝင်တဲ့ကလေးမိခင်လူသားအားလုံးရဲ့အသက်အန္တရာယ်ကြီးချင်းချောက်ခံနေရတာပါဒီလိုအချိန်မျိုးမှာမှအသက်နှစ်ချောင်းသာအတွက်တပြိုင်တည်းစိုးရိမ်နေကြတဲ့ကိုဝင်တွေအနေနဲ့ကိုယ်တိုင်ယောဂါကုသမခံရအောင်စိုးရိမ်ရတဲ့တစ်ချိန်ထဲမှာကိုယ့်ရဲ့ကိုဝင်နဲ့ပတ်သက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမပြတ်ခံယူနိုင်ဘူးကလေးငယ်ကိုမကူးဆက်စေဘူးဆိုတာတွေကလည်းတိတ်ကိုအရေးကြီးနေတာပါဒါကြောင့်ကိုယ့်ရဲ့သားဖွားမိရဲ့ဆရာဝန်နဲ့တခြားတိုင်းပင်ဆွေးနွေးပြီးအနိုင်သမျှကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နိုင်ကြဖို့ဆုတောင်းရင်းပဲဒီသတင်းပံမျိုးသမီးကဏ္ဍကိုကြီးမားပေးကြနာတွင်ပြပါရှင်ကျွန်မဒီချူပ
ါအမေရိကန်ပြည်သူ့ခွင့်ရေးလှုပ်ရှားမှုကောင်ဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာလို့ကြံခံရတာ52နှစ်ပြည့်မြောက်ပါပြီ။1968ခုနှစ်ဧပြီလ4ရက်နေ့မှာလှုပ်ကျယ်ခံရတာဟာသူ့ရဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့အကြောင်းသုတဆုံးလင်းအမေရိကန်တခွင့်အစီအစဉ်မှာကျွန်တော်အအောင်ကတင်ပြပေးမှာပါခင်ဗျာ။အမေရိကန်ပြည်အောင်စုမှာအကြမ်းဖက်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုတွေကိုဥဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စ조사ခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။ Tennessee ပြည်နယ် Memphis မြို့က Lorraine Motte ရဲ့လေသာဆောင်မှာဒေါက်တာ King ကို James Alray ဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်။ April 9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချက်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်ပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါရယ
် He is really as a symbol of power and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာရုပ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လည်းတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။
မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိုက်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှုပ်ရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိုက်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with knife sticks trampling us with horses we listened to tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါတယ်။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါတယ်။တေပြီလို့တောင်ထင်လိုက်မိပါတယ်
။လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know that it is necessary to protest this threefold evil.
မေဘေကွင်းညင်းဆိုခံရတာလုံချုံရေးရဲတွေရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်ဖို့လိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လုပ်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲအနေနဲ့ကြာမှာတော့ဆယ်မာကနေအဲဘာမှပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
my Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနှစ်လောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်ဂျက်စီဂျက်ဆန်ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် When he believed in the legal process he thought litigation alone was too slow you needed litigation demonstration and legislation he believed
the ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြံ့ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလက်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအောင်ကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်တူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူဂျက်စီဂျက်ဆန်ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်သားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါ ဝါရှင်တန် DC မှာကျင်းပတဲ့တနက်ထင်းကျုံရေးပိုတင်းကျက်တဲ့ဥပဒေပြဋ္ဌာန်းပေးဖို့ကျောင်းသားတွေအပါအဝင်ထောက်ခံသူတသန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျွန်မအဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုတ်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီများရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
တဲ့တိတ်ပတ်နဲ့မိပညာကဏ္ဍမှာတော့ COVID-19 ကမ္ဘာကာယရောဂါကြီးပြန့်နှံ့ဖြစ်ပေါ်လာမှလူမှုညဉ့်ညံ့မှုအနေကိုပိုပြီးသတိထားလာမိကြတဲ့အကြောင်းသဘောဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ကိုမေးမြန်းပြီးတင်ပြပေးပါပါ။ကျွန်မခင်မေတ္တပါCOVID-19 ယောဂါကအသက်ရှူလမ်းကြောင်းဆိုင်ရာအဆုတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ယောဂါပါဒီယောဂါဓာတ်ကိုမထင်မှတ်ပဲခံစားလာကြတဲ့အခါမှာဒီပြင်းထန်အဆုတ်ရောင်ယောဂါဟာလေးရုညဉ့်ညံ့မှုနဲ့ဘလို့ပတ်သက်နေတယ်ဆိုတော့ကိုအားလုံးသတိထားလာမိကြတယ်လို့ဒေါ်အေးကြီးကပြောပါတယ
် COVID-19 ကဖြစ်တဲ့အခါမှာသူက virus နဲ့အဆုတ်ထဲဝင်နေဝင်တဲ့အခါမှာလူတွေအနေနဲ့ပေါ့နော်ငကိုကကိုခံအားမကောင်းလို့ရှိရင်ပိုပြီးခံရတယ်ပေါ့နော်တချို့လည်းအသက်ဆုံးကြုံတယ်အဲ့တော့ငကိုကသန်ဆွမ်းနေတဲ့အဆုတ်တွေရှိနေလုံးနေရှိမယ်ဆိုတော့ပဲသူတူတန်ကိုခံနိုင်နေပေါ့နော်။ဘာလို့ဆိုသူကပြင်းထန်လို့အဲ့တော့လေးတူညဉ့်ညမ်းနေနေရမှာတာရှည်နေခဲ့မယ်ဆိုရင်ဒီအဆုတ်ဒီပါတွေကအားနေနေပြီနော်သူတို့မှာတန်ခံထားရတယ်အာမကောင်းဘူးသူတို့မှာတချို့စဲဖြစ်စည်းတာရှိတယ်အမျိုးမျိုးရှိတယ်ပေါ့နော်။အဆုတ်အားနေတယ်ဆိုလို့ရှိရင်လည်းနှလုံးဟာလည်းအားနေသွားတယ်နှလုံးကပိုအလုံးလို့ပါတယ်နော်အဲ့ဆုံးနေနှလုံးကတွဲနေတာပေါ့လူတွေကတန်ရှင်းနေတဲ့ရွှေကိုသူတို့ကဥပမာအမှတ်မဲ့ထားကြတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့ခါကျခန္ဓာကိုယ်ကအစိတ်ပိုင်းတိုင်းကပေါ့နော်ဒီနှလုံးကတန်ဆွမ်းနေမှခံနိုင်တယ
်ဒီလိုတန်ဆွမ်းနေဖို့အတွက်လေကောင်းလေတန်ရှုဖို့လိုပါတယ်ဒါပေမဲ့လက်တွေမှာလေကောင်းလေတန်ကောင်းကောင်းမရပဲလေရုကညံ့ညမ်းနေတာပါဒီလေရုကိုဘယ်အရာတွေကညံ့ညမ်းစေတာပါလဲ
လေစုထဲမှာအခုဆိုရင်လူတိုးပြက်လာတဲ့ဖြစ်တဲ့ကြောင့်မလို့လေစုထဲမှာရှိနေတတ်တဲ့ဓာတ်ငွေအရာတွေများသောအဖြစ်တွေ့ရတဲ့ဟာကတော့ဟိုနံပါတ်1 nitrogen oxide ဆိုတာရှိတယ် carbon monoxide ဆိုတဲ့ဓာတ်ငွေရှိတယ်နောက်တစ်ခုက sulfur dioxide ဆိုတဲ့ဓာတ်ငွေရှိတယ်နောက်တစ်ခုက particulate matter လို့ခေါ်တဲ့အမှုန်မွှားတွေရှိတယ်နောက်တစ်ခုကတော့ခဲပေါ့နော်အဲ့ဒါမျိုးရှိတယ်
လေရုကိုညဉ့်ညမ်းစေတဲ့ဓာတ်တွေက nitrogen oxide ကဘလို့အန္တရာယ်ပေးပါသလဲ
nitrogen oxide ဆိုရင်သူမှာ nitrogen dioxide ရှိတယ် nitric acid ရှိတယ် nitrous acid ရှိတယ်အဲ့ဒါသုံးခုပါတယ်ချုပ် nitrogen oxide လို့ခေါ်တယ်သူကဘယ်တော့ဖြစ်တယ်လဲဆိုရင်ဥမာ nitrogen dioxide ဆိုရင်သူကတော်တော်အန္တရာယ်ရှိတယ်အဲ့အန္တရာယ်ရှိရဘယ်တော့ဖြစ်တယ်လဲဆိုရင်ဟိုလောင်စာပေါ့ဘာလောင်စာပဲဖြစ်ဖြစ်လေထဲမှာလောင်ပိုင်းမယ်ဆိုလို့ရှိရင်ဖြစ်တယ်ဒါကြောင့်မလို့ကားတွေပါတယ်လေစစ်တာထုတ်တဲ့စိတ်ယုံနေရတယ်။ကြောင်မီးသေးဖြစ်စီတခြားသဘာဝယုံကျင်းသောစားတစ်ခုကိုကိုလောင်ခိုင်းပြီးတော့မှထုတ်ရတဲ့ကြောင့်မလို့အဲ့လိုမျိုးဖြစ်တယ်နော်။နောက်ပြီးတော့ဘာပဲလုပ်လို့ပေါ့ပေါက်ခွဲလောင်ကျွမ်းနေပြီဆိုရင်ထွက်တာပါပဲ။အဲ့လိုလောင်တဲ့ခါမှာနောက်ထပ်ချင်းအောက်ဆိုက်တွေထွက်တာမဟုတ်ဘူး။ကာဗွန်မိုနောက်ဆိုက်တွေထွက်တာ။အဲ့တော့လူတွေရဲ့မော်တော်ယာဉ်တွေသွားရင်အက်ဆော့ပေါ့။နောက်ထပ်ကာဗွန်မိုနောက်ဆိုက်ထွက်တယ်။
ကာဗွန်မိုနောက်ဆိုက်ကလည်းလူကိုအတော်ဒုက္ခပေးပါတယ်ဘလူနီးနဲ့ပေးတာပါလေ
။ဒါအဲ့ဒါကမြင်လည်းမမြင်ရဘူးဒါပေမဲ့သူကဉာဏ်ရရှုနေတယ်ဆိုလို့ရှိရင်လူတွေကိုတိခတ်တိခိုက်တယ်ပြောလို့လဲဆိုတော့သူ့ရဲ့တဘာဝကအဲ့ရှုလိုက်တဲ့လေယာတစ်စင်ခန္ဓာကိုယ်ရဲ့အစခရောက်သွားတဲ့ဆိုရင်အဆုတ်ကဲ့တဘာဝကအောက်ဆီဂျင်တွေကိုခန္ဓာကိုယ်ရဲ့ထည့်ပေးဖို့တော့ဒီကာဗွန်ခန္ဓာကိုယ်ရဲ့နောက်ဒိုင်အောက်ဆိုက်တွေပြန်ထုတ်တယ်။လေထဲမှာတကယ်လို့မြတ်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ကာဗွန်မိုနောက်ဆိုက်ကသူ့ရဲ့မှာရှိတဲ့ဟီမိုဂလိုဘင်ဆိုတဲ့ပရိုတင်းကသူက အောက်ဆီဂျင်ကိုသူပေါင်းလိုက်တာအောက်ဆီဂျင်ပေါင်းပြီးတော့မှခန္ဓာကိုယ်အစိတ်ပိုင်းတွေလိုရဖြစ်ပေါ်တာအဲသူကကာဗွန်မိုနောက်ဆိုက်နေရလိုက်ကာဗွန်မိုနောက်ဆိုက်ကအောက်ဆီဂျင်ကဟီမိုဂလိုဘင်မပေါင်းနေမှာသူကအင်ဂျီပေးပြီးတော့သူ့ကိုပေါင်းပြတယ်ပေါင်းပြလိုက်တော့အောက်ဆီဂျင်နဲ့ဟီမိုဂလိုဘင်ကပေါင်းဖို့ခွင့်မရအမရတော့လူတို့ကဖြစ်တာပေါ့နော်
ဆာဖာတိုင်အောက်ဆိုက်ကရောဘလို့အနေရရှိပါသလဲ
ဆာဖာတိုင်အောက်ဆိုက်ကလည်းဒီလိုပဲဆာဖာတိုင်အောက်ဆိုက်ဆိုတာလေဆာဖာပါရဲ့ဓာတ်တည်ကိုအကုန်လုံးနောက်ကျွမ်းလို့ရှိရင်သူထွက်တာပဲ။အော်ဆာဖာတိုင်အောက်ဆိုက်ဖြစ်တယ်။သူကလည်းအဆုတ်ကိုလည်းသူတွားထိခိုက်စီတာပဲ
။နိုက်ထရိုဂျင်အောက်ဆိုက်တွေနဲ့လေလူညဉ့်ဉျမ်းမှုရှိနေပြီဆိုတော့အချမ်းပြန်ဘလို့သိနိုင်ပါသလဲ
။နိုက်ထရိုဂျင်အောက်ဆိုက်တွေဆိုရင်လူတွေကမျက်စိမှာ substance ဖြစ်တယ်လို့ပြောရောဂျင်းဆက်ဆက်ဖြစ်တယ်နော်။အဲ့ဒါကနိုက်ထရိုဂျင်အောက်ဆိုက်အဲ့ဒီနောက်ပြီးတော့ဒီအစုံမှာသွားပြီးထိခိုက်တယ်။ဒါကြောင့်မလို့လူတွေကလေလူညီညွတ်မှုရှိလားမရှိလားသိချင်လို့ရှိရင်အလွယ်ဆုံးကညနာရီမျက်စိတွေနဲ့ကောင်းနေစဖြစ်ဖြစ်လာတာဆိုလို့ရှိရင်ဒါအတိုင်းထူးချင်းအောက်ဆိုက်တွေညားနေတဲ့ပုံပေါ့နော်။နောက်ကောင်းနေဖို့ကိုကြည့်လိုက်ပါ။ကောင်းနေကညိုမဲမဲဖြစ်နေညိုနေပြီဆိုတာအတိုင်းထူးချင်းအောက်ဆိုက်ညားလို့လေ။သူတို့ကဒီရောင်စင်တန်းမှာမျက်စိနဲ့မြင်တဲ့ရောင်စင်တန်းမှာနိုက်ထရိုဂျင်အောက်ဆိုက်တွေကအပြာနဲ့အစိမ်းကိုရောင်စင်ထဲမှာစုပ်လိုက်တယ်စုပ်လိုက်တော့တကယ်မလို့အညိုပဲတွေ့တော့ပါနော်အညိုပဲမြင်ရတယ်အဲ့လိုဆိုတော့ဖြစ်သွားတယ
်လေလူညဉ့်ဉျမ်းမှုကိုဖြစ်စေတဲ့အရာထဲမှာအဆိုးဆုံးကအမုံမွားတွေပါအမုံမွားတွေကိုကြာရှည်ခက်မြန်းများရှူရှက်ရတဲ့ data တွေမှာနေထိုင်သူတွေအတွက် COVID-19 အန္တရာယ်ကသိပ်ချီပါတယ
်အမုံမွားကျတော့တီးလေးတွေပြဿနာပုံများလာနေတယ်အမုံမွားမှာအမျိုးရှိနေ10 micron နဲ့နေတဲ့အမုံအဘုံဆိုတာရှိတယ်ဒါကနည်းနည်းကြီးတဲ့အမုံလို့ခေါ်တယ်နောက်တစ်ခါ 0.5 micron နဲ့နေတဲ့အမုံလေးတွေရှိတယ်ဒါအချင်းကိုပြောနေပါဘောအဲ့အမုံလေးတွေကသူက PM2.5 လို့ခေါ်တယ်နော်အမုံ 0.5 အမုံလောက်ပဲရှိတယ်အမုံလို့ခေါ်တယ်အဲ့ဒီတော့ဒီအမုံတွေကဆိုလို့ရှိရင်လည်းလူကဒါအဆုတ်ကိုထိခဲ့တာပေါ့အဆုတ်တွေရှူရတယ်ဆိုရင်ဒီအမုံတွေကအဆုတ်ထဲဝင်သွားမယ်ဝင်သွားလို့ရှိရင်လူလူကအသက်ရှူရတဲ့ဟာမှာအခက်အခဲတွေဖြစ်လာမယ်။နောက်အမုံတိတိလေးတွေကြတော့တိတ်တေးလုံးအားကြီးတော့ဒီနော်အမုံ 0.5 micron နဲ့နေတဲ့အကောင်ဆိုလို့ရှိရင်သူကစံချိန်မြင့်တဲ့ဆ30လောက်နေတယ်။ဒါစံချိန်မြင့်ကအရင်သေးတယ်ပြီးတော့အဲ့ဒါလေးတွေကအဆုတ်ထဲနေမကားတယ်မလဲသူရဲ့ဝင်ရောက်သွားတယ်။သူရဲ့ရောက်သွားတဲ့ခါမှာသူရဲ့မှာရှိကောင်းနေပါပြီနေမှာတော့ဒီကြောတော့ပိတ်တာအုံတော့မပိတ်မလားနှစ်လုံးမှာပိတ်မလားအမျိုးနဲ့အမျိုးမျိုးဖြစ်တတ်တယ်အဲ့ကြောင့်သူကအမတန်မှအနေရှိပါတယ်အခုကိုဗစ်ကာလမှာဆိုရင်လည်းကိုဗစ်ရဲ့အတိုင်းပဲလူတို့ညီညာမှုဖြစ်နေတဲ့မျိုးလူတွေကပို့ပြီးတော့အထိနာတယ်ဆိုတော့တတိထားပြီးတော့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာလူတွေရဲ့ကျန်းမာရေးနဲ့ထိစပ်နေလို့ထိန်းသိမ်းနေရတာဆိုရင်အတိတရားကိုနှလုံးသားထဲမှာထားပြီးတော့ကိုဗစ်ကိုကံကဝဲနေရပါလေထည့်ပြီးတော့စဉ်းစားတင်ပါတယ
်ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြခြင်းပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကြောင့်ကမ္ဘာမှာလူပေါင်းသက်တမ်းကျော်သေဆုံးနေရခြင်းပါပဲ။ယေရှုခရစ်တော်ဂျေရုရှလင်မှာလောကတိုင်းအတင်ခံရတဲ့နေ့လို့ခရစ်ယာန်တွေယုံကြည်ကြတဲ့ Good Friday တောက်ကြံနေ့ကိုကမ္ဘာတစ်လောကသမ်းနဲ့ချီတဲ့ခရစ်ယာန်ဘာသာဝင်တွေအထိတ်မှဆုတောင်းပွဲတွေလုပ်နေကြပါတယ်။တောက်ကြံနေ့မနေ့ပိုင်းအချိန်ထိယောဂအကုဆက်ခံရသူကကမ္ဘာတစ်လောမှာ 1.6 သန်းဖြစ်သွားပြီလို့သတင်းထုတ်ပြန်ပါတယ်။မက္ကဆီကိုကရေနံထောက်လုပ်မှုနဲ့ပတ်သက်ပြီးသဘောတူမဲ့အရေးအယံတွေ့လာရတဲ့နောက်မှာအိုပက်နဲ့မိတ်ဆွေနိုင်ငံတွေအကြားဇူလိုင်လအထိတနည်းကိုရေနံစီ10တန်းရှော့ချထုတ်လုပ်ဖို့သဘောတူလိုက်ကြပါပြီ။မြန်မာနိုင်ငံမှာတော့ COVID-19 စောင့်ကြည့်လူနာ89ဦးတည်းကတဦးမှာရောဂါပိုးတွေ့ရှိရတာကြောင့်ဓာတ်ခွဲအတီးပြုလူနာက28ယောက်ရှိသွားပြီလို့ဧပြီလ10ရက်ညပိုင်းမှာကြေညာခဲ့ပါတယ်။ကြံကာလအတွင်းမှာမလိုအပ်ဖဲအင်းအပြင်းမထွက်ကြဘူးနဲ့လူစုလူဝေးမလုတ်ဖို့တိုင်းဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။တောက်ကြံတွေကချမှတ်လိုက်တဲ့ကန့်သက်ချက်အသစ်တွေကြောင့်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဗလီတွေကိုပိတ်ထားရတယ်လို့စားသောက်ဆိုင်တွေနဲ့ပန်းခြံတွေလည်းပိတ်ထားရပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.